ခင
်ကယားပြည်နယ်ဒေသခေါ်ကယင်းဤဒေသလွိုက်ကော်မြို့ရဲ့ဝင်းကျင်နေရာအနှံ့မှာကယင်းဤတော်လန်ရေးအင်အားစုတွေနဲ့စစ်ကောင်စီတို့ကြားမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတာဒီကနေ့ဆိုရင်တော့၅ရက်သက်တိုက်ရှိလာနေပြီဖြစ်ပါတယ်တလေလုံးစတင်လိုက်တဲ့နိုဝင်ဘာလ17ရက်နေ့ကနေဒီကနေ့အထိကယင်းဤတက်မတော် KA ကယင်းဤကာကွယ်ရေး KNDF KNPLF နဲ့လွိုက်ကော်ဒီမော့ဆိုမိုးပြဲအပါအဝင်ဒေသခံကာကွယ်ရေးတပ်တွေစုပေါင်းထားတဲ့ကယင်းဤတပ်ပေါင်းစုတွေကစစ်ကောင်စီရဲ့ရှေ့တန်းစခန်းတွေဂိတ်စခန်းတွေစစ်ဆေးဂိတ်တွေကိုတိုက်ခိုက်သိမ်းပိုက်နေတာဖြစ်ပါတယ်စစ်ကောင်စီတပ်အနေနဲ့ထိခိုက်သေးဆုံးမှုများပြားပြီးတော့စီရေးအရာကြာရှုံးနေတာကြောင့်လက်နက်ကြီးနဲ့အစမတန်အသုံးပြုပစ်ခတ်နေတယ်လို့လေကြောင်းကနေပါအပြင်းထန်ပြန်ပြီးတော့ခုခံတိုက်ခိုက်နေပြီး15မိနစ်တခါလေရင်နဲ့လာပြီးတော့ဘုံကျဲနေတာဖြစ်ပါတယ်ဒီကနေ့မှာတော့လိုက်ကော်တက္ကသိုလ်ကိုတင်ပိုက်လိုက်နိုင်ပြီလို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတဦးက VOA မြန်မာပိုင်းကိုပြောပါတယ
်စခန်းရဲ့လို့တော့တိုင်းတာမျိုးတော့ရှိဘူးပေါ့နော်ကောင်စီတက်ဆွဲထားတဲ့နေရာတွေတိုက်ခိုက်တယ်မျိုးရောရှိပါဦးမှာလော်ဘော်ကတက်တူလိုဟာမျိုးတွေပေါ့နော်ပြည်ညာရေးဝန်ထမ်းတွေကိုလူစားခံဖြစ်လောက်ထားတဲ့စစ်ကောင်စီတက်တွေကိုကျွန်တော်တို့ကနေပြည်တော်ဝင်ရောက်တိုက်ခိုက်တယ်လောက်ခဲ့ပါတယ်လော်ဘော်တက်တူထဲကိုစစ်ကောင်စီတက်ဆွဲထားတာဖြစ်တဲ့ကျွန်တော်တို့ဝင်ရောက်တိုက်ခိုက်ခဲ့တယ်လောက်ပေါ့နော်ဆိုတော့အမှာစစ်ကောင်စီတက်ဖက်ကအကြဆုံးများတယ်အကြဆုံးများပြီးတော့တချို့လည်းဖက်ပြေးတယ်ချူကြတော့လည်းဆဲနဲ့ချတယ်ပေါ့နော်အဲ့လိုကြီးချင်းကြီးရှိတယ်ဆိုတော့အခုလောဆယ်ဒီတက်တူဝင်ကိုတော့ကျွန်တော်တို့တိုက်ခိုက်တိုက်ပိုက်ထားနိုင်တယ်ပေါ့နော်ဟုတ်ကဲ့
တနက်တန်နေ့စူညံနေတဲ့တိုက်ပွဲကြားမှာရောက်ရှိနေတဲ့ဗဟိုပြန်ကြားရေးတာဝန်ခံက VOA ကိုပြောသွားတာပါလက်ရှိမှာလွိုက်ကော်ထောင်ကိုမသိမ်းနိုင်သေးပေမဲ့ထောင်အနီးတစ်ဝိုက်ချထားတဲ့စစ်ကောင်စီကင်းမုံစခန်းကိုတိုက်ခိုက်နေတယ်လို့လည်းပြောပါတယ်မနေ့ကတော့လွိုက်ကော်တက္ကသိုလ်ဝင်းထဲမှာတက်ဆွဲထားတဲ့တက်မ66လက်အောက်ခံခမရ415နဲ့ခမရ6တရင်တွေကိုအပီးသက်ချင်းမုံသိမ်းပိုက်နိုင်ခဲ့တယ်လို့ KNDF ကဒီကနေ့သတင်းထုတ်ပြန်ပါတယ်တိုက်ပွဲတွေအတွင်းမှာတော့စစ်ကောင်စီဘက်ကတရင်မှုဒုရင်မှုအများအပါအဝင်တပ်ဖွဲ့ဝင်130ကျော်သေဆုံးပြီးခဲရဲလက်နက်မျိုးစုံ128လက်နဲ့38ဦးကိုဖမ်းမိတယ်လို့တပ်ခွဲမှုကောင်းမြတ်ကိုကြီး4659ခုဦးစီးတဲ့စစ်ကောင်စီတပ်သား32ဦးကလက်နက်ချခဲ့ကြောင်းနဲ့သူတို့ကိုကောင်းစွာထိန်းသိမ်းစောင့်ရှောက်ထားကြောင်းလဲ KNDF ကပုံနဲ့တကွသတင်းထုတ်ပြန်ပါတယ်အခုလိုမျိုးစစ်ကောင်စီတပ်သားတွေဒေသခံကာကွယ်ရေးတပ်တွေစီမှာလက်နက်ချတာနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတိုက်ပွဲနဲ့မသက်ဆိုင်တဲ့လွိုက်ကော်တက္ကသိုလ်ကိုတိုက်ခတ်ပြီးပညာရေးဝန်ထမ်းတွေကျောင်းသူကျောင်းသားတွေကိုအတင်းအဓမ္မခေါ်ဆောင်သွားတယ်လို့မနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့ KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူကတော့စစ်ကောင်စီဘက်ကဒဇာကန်လုတ်ထားတဲ့ပညာရေးဝန်ထမ်းနဲ့မိသားစုတွေကိုကယ်ထုတ်ခဲ့ပြီးဘေးကင်းတဲ့နေရာကိုပြောင်းရွှေ့ထားတယ်လို့ပြောပါတယ်။ကယင်းဤပြည်နယ်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC အတွင်းမှူးကိုပညာကတော့တော်လရဲတပ်ပေါင်းစုတွေကယ်ထုတ်နိုင်ခဲ့တဲ့ရိုက်ကော်တက္ကသိုလ်ကစီဒီအမ်မလုတ်ထားတဲ့ဝန်ထမ်း134ဦးနဲ့မိသားစုဝင်64ဦးကိုလူသားချင်းစာနာထောက်ထားရေးလူခွင့်ရေးတွေနဲ့အညီပြည်ထရေးဌာနရဲ့စီမံကြီးကြပ်မှုအောက်မှာဘေးကင်းစွာစောင့်ရှောက်ထားကြောင်းနဲ့အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ UNCC ရဲ့ CDN နိုင်ငံဝန်ထမ်းဆိုင်ရာမူဝါဒနဲ့အညီလှုပ်ဆောင်မှဖြစ်ကြောင်းလည်းပြောပါတယ်။ဒီလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်အရသာထိခိုက်ဒေဆမှုကမြင့်တက်လာနေပါတယ်။မနေ့ကအထိအရသာပြည်သူ38ဦးသေဆုံးပြီး50ထက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ကိုဗညာကပြောပြပါတယ
်။မနေ့ကညအထိကတော့ကျွန်တော်အရသာဘောင်းရက်ကော်နဲ့ဒီမူပြေမျိုးတွေမှာ34ဦးပေါ့နော်။အဲ့ဒါကျွန်တော်စီးရင်တိကျနေပေါ့နော်။34ဦးဒီဆုံးနေတာတို့အရပေါင်း50ထက်မနည်းပေါ့နော်။ထိခိုက်ဒဏ်ရာရမှုရှိပါတယ်ခင်ဗျာ။တချို့ကတော့ကျွန်တော်တို့စီးရင်တော့မထည့်ပေါ့နော်။ဒီပြည်ရဲ့တချို့လင်းနေကြီးပုံတာနေကြတော့လုံးရပြီးတော့မှဆုံးတဲ့လူတွေရှိပါတယ်။၃ယောက်
။ဒီကနေ့မှလည်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲနေပြီးအရက်သားတွေခြေပြက်လက်ပြက်ပြင်းပြင်းထန်ထန်ဒဏ်ရာရတဲ့သူတွေများနေပါတယ်လို့လွိုက်ကော်မိုင်းလုံးရက်ွက်နေသူကပြောပါတယ
်။ခုတွေနှစ်ခေါက်ချင်းသွားတာအဲ့မှာအများကြီးပဲပိတ်မိပြန်။အကုန်လုံးလေဟိုအဲ့ဒီကျွန်တော်တို့ဟော့ကြီးထဲမှာအဲ့ဒီခြေပြက်လက်ပြက်တွေအများကြီးရောက်နေ။ဘူးစာချက်မိုင်းလုံးခုလေးချင်းသွားတာ။
လွိုက်ကော်မျိုးကဆစ်ဆောင်အရေးကူညီပေးနေတဲ့တန်ဃာတော်ကို VOE မြန်မာပိုင်းကမေးမြန်းနေတဲ့အချိန်မှာပဲလက်နက်ကြီးကြားရောက်ပောက်ကွဲခဲ့ပါတယ်
။အဲဒီလေးမှာအသေးတော့နေနေတယ်။လေရင်နေပြီးတော့ပတ်ကျဲနေတယ်။ဘောခူရက်ကွက်တော့ဟိုဒါနတော်ရက်ကွက်တော့မုံပြာတော့
ရိုက်ကော့တဝိုက်မှာတော့ဒေတာစံတော်ချင်းညက်နေပိုင်းထိတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေစေဖြစ်ပါတယ်ရှင်။